ဒီနေ့ NLD ပါတီအနေနဲ့အောက်တိုဘာ17ရက်နေ့မှာကိုကိုကျွန်းကိုမဲဆွယ်သွားဖို့စီစဉ်ထားတာမသွားဖြစ်ဘူးဆိုတော့လေဘာကြောင့်များလဲရှင်
တော်တော့ကအော်တိုဘာ4ရက်နေ့ကရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုသမောဆင်းလုံးကားသွားမယ်ပါတီကပူဇော်လဲလောင်းနေနဲ့ပြည်ုံမဲ့ပုံကူတွေတင်းမီဒီယာတွေလိုက်ပါဖို့အတွက်သူတို့ကျွန်တော်ပါတင်တယ
်ပါတ
င်တဲ့အခါကျတော့တိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့သူကသက်ဆိုင်ရာဌာနတွေဥပဒေလုံထုံးလုံးကြီးကိုပြင်ပြယူတဲ့စီနီစီကန်ညာလိုက်လာဆောင်ရွက်နေသူပါကသူကကန့်ကွက်ရမရှိကြောင်းဆိုပြီးတော့သူကကျွန်တော်တို့ပါတင်တယ်ပါတင်တဲ့သမောထွက်ဖို့ဆိုတာကကျွန်တော်တို့ကဌာနဆိုင်ရာတွေကျွန်တော်ကစာတင်ရတယ်အဲ့တော့အဓိကကတော့ဒီကြောင်းပို့ဆောင်ရေးပြင်ချမှုဦးစီးဌာနကိုကျွန်တော်ဒီစာတင်ရကျွန်တော်တို့ကားတဲ့ဆက်လီကပင်လယ်ပြင်ကိုသွားဖို့ဖြစ်တဲ့အတွက်ကျွန်တော်ကိုင်းလန်းသွားတဲ့ကုန်တင်ဆက်လီကိုကျွန်တော်တို့ကပါရန်ဒီကုန်တင်ဆက်လီကခီးတဲ့တင်ဝင်မရှိတဲ့အတွက်ခီးတဲ့တင်ခွင့်ရဖို့အတွက်ကျွန်တော်တို့ကဒီကြောင်းပို့ဆောင်ရေးပြင်ချမှုဦးစီးဌာနကိုကျွန်တော်စာတက်တင်ရ
ဒီကိုကိုကျွန်းကိုမဲဆွယ်ဖို့ကိုစက်တင်ဘာလကတည်းကစီစဉ်နေတာလေအခုထိလည်းသွားလို့မရသေးဘူးဆိုတော့ဘာကြောင့်လို့ထင်တယ်လဲရှင်
ကိုကိုကျွန်းမြို့နယ်ဆိုတာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့သူကမြို့နယ်တစ်ခုဖြစ်တယ်။အဲ့တော့ကိုကိုကျွန်းမြို့နယ်ကိုသွားဖို့ဆိုရင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့သူကဖွင့်ပြုဖို့ဆိုဖွင့်ပြုဖို့ပြင်ရင်စာတင်ပါတယ်။ပြင်ရင်စာတင်နေတော့သူတို့ခီးစဉ်လမ်းကြုံရှိတယ်၊လေယာဉ်ကြုံရှိတာကျွန်တော်တို့မတင်ခဲ့ဘူး။မတင်ခဲ့တဲ့အတွက်ကျွန်တော်တို့ကကိုပါတာကိုကိုပိုင်းစီစဉ်နဲ့သွားဖို့စီစဉ်တော့လေသူတို့ကအခုအချိန်ကြီးခံတားထားတဲ့ပေါ်မျိုးကြီးရှိနေတာပေါ့။အဲ့တော့ကျွန်တော်တို့ကမသွားဘူး။ဒီဟာကတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ကြောင့်နောက်ဆက်
ဒီရွေးကောက်ပွဲကျင်းပဖို့ဆိုလို့ရှင်လဲရက်20ကျော်လောက်ပဲရှိတော့တယ်ပေါ့နော်အဲ့ဒီအချိန်အထိကိုပဲမဲဆွယ်ခွင့်မရသေးဘူးဆိုတဲ့အပေါ်မှာရောဗာများပြောချင်တာရှိသေးလဲရှင်
ကျွန်တော်တို့ရွေးကောက်ပွဲကျင်းပဖို့ရက်20ကျော်ပဲမဲဆွယ်စီရင်မှုအချိန်ရှိတော့တယ်လို့ဒါပေမဲ့အဓိကပြိုင်တဲ့ပါတီဖြစ်တဲ့ USDP ပို့ဖို့များကတော့အကြောင်းမျိုးမျိုးနဲ့ဒါအစိုးရအဖွဲ့စီစဉ်ဆောင်ရွက်ပေးမှုနဲ့ကိုကိုကျင်းကိုရောက်ပြီးမဲဆွယ်စီရင်ဆောင်ရွက်လို့ရတယ်ကျွန်တော်တို့ NLD ပါတီကကိုကိုကျွန်းကိုသွားရောက်ပြီးမဲဆွယ်စီယုံခွင့်ရဖို့အတွက်ကိုသူရအဖွဲ့အနေနဲ့ဟန်တားထားတယ်လို့ပဲကျွန်တော်တို့သုံးသပ်တယ်
။ဒီကိုကိုကျွန်းဆိုတာလည်းရတဲ့အခြေစိုက်တဲ့နယ်မြေလေးဖြစ်တယ်။ပြီးတော့2010ရွေးကောက်ပွဲတုန်းကလည်းပြည်ခိုင်ပြိုးပါတီကနေပြီးတော့ကိုပြိုင်ဘက်မရှိအနိုင်ရခဲ့တဲ့နေရာလေးဖြစ်တော့လေ NLD အနေနဲ့အဲ့ဒီနေရာမှာပြိုင်မယ်ဆိုရင်ရောဘလို့အခက်အခဲတွေရှိနိုင်မယ်လို့ထင်တယ်လဲရှင
်။ကျွန်တော်တို့အခက်အခဲတွေကတော့ရှိမှာ။အခက်အခဲတွေကအခုကျွန်တော်တို့မဲဆွယ်စီယုံခွင့်သွားဖို့တောင်မှလည်းသူတို့အနေနဲ့အခက်အခဲမှုရှိအောင်ဆောင်ရွက်ထားတဲ့အတွက်ကျွန်းပေါ်မှာမဲဆွယ်စီယုံမှုလည်းကျွန်တော်ကဲပါပါ။ဒါပြည့်တော့ကျောင်းပေါ်မှာရှိတဲ့ဆက်မတော်သားတွေ၊ဝန်ထမ်းတွေ၊ကြည်သူတွေ၊နောက်ရှေ့ပြောင်းလုပ်သားတွေကိုသူတို့အနေနဲ့သင်အားရမှာမဲချက်ခိုင်းတယ်၊သူတို့ရဲ့တင်းတွေကိုကျွန်တော်ကကြားသိရတယ်။ပြီးတော့ကျွန်တော်တို့ကကျောင်းပေါ်မှာမဲချက်ရှိမှုလည်းကျွန်တော်တို့အသက်ရှိပါပါ။ဒါပေမဲ့ကျောင်းသူကျောင်းသားကြည်သူတွေ၊ဝန်ထမ်းတွေ၊ဆက်မတော်သားတွေဆိုတာလည်းဒီအချိန်မှာသူတို့လည်းကျောင်းလေးတစ်ခုကိုသူတို့လိုချင်တယ်လို့ထင်တယ်လေ။အဲ့တော့ကျွန်တော်တို့ကတော့ရအောင်စီးရော
။အခုချိန်ဒီကိုကိုကျွန်းကိုမရောက်သေးပေမဲ့ကိုကိုကျွန်းမှာရှိနေတဲ့ပြည်သူတွေကဘလို့အခက်ခဲတွေရှိနေတယ်ဆိုတာမျိုးကိုရောကြားသိထားလဲရှင်
။အရှိကိုကိုကျွန်းမှာကဒီတဲ့ခြေဆိုင်အခန်းတစ်ခုရှိတယ်။ကျွန်တော်တို့ပြည်သူတွေရှိတယ်။ဌာန20ကျော်ရှိတယ်။ဒါဝန်ထမ်းတွေလည်းအဲ့ဒီမှာကျောစီကူကနေပြီးတော့ print mail ရမှာကကျောင်းဝပြည်သူတွေကအိုင်းကြီးကျွန်းလိုနေရာမျိုးရန်ကုန်လိုနေရာမျိုးသွားလာခွင့်ရှိတယ်လို့ပင်လေပြင်ငါးဖန်းလုံးကဆောင်ရွက်ဖို့ကိုလေကျောစီဘကဖွင့်ပြမှာပြောဆောင်ရွက်လို့ရကျောစီဘကတားမြစ်မယ်ဆိုလို့ရှိရင်သူကလက်ကန်နေရှိအဲ့တော့ကိုကိုကျောမှာကဖွင့်ပြမိတ်ဆိုတဲ့မိတ်အာနာနဲ့ပုတ်ချုပ်ထားတယ်လို့ရှိရင်ကျွန်တော်တို့ကတရားကြတဲ့ဥပဒေနဲ့အညီသူ့အဖွဲ့ကပြည်သူပြည်သားတွေဝန်ထမ်းတွေကိုအုပ်ချုပ်ရမယ့်နေရာမှာခွင့်အမိတ်အာနာနဲ့အုပ်ချုပ်ထားတဲ့အတွက်ဒါလူအခွင့်အရေးကိုထုတ်ဖောက်ခံနေရတယ်ဒီလိုဆိုကိုကျောကပြည်သူတွေအနေနဲ့ကရခိုင်တို့ကတော့ကျောင်းပြီးပြီးလက်ရှိမှုတစုံတရာအကြောင်းစစ်တမ်းကြခံရတဲ့ကျုံကျုံဖြစ်။ဒါပေမဲ့လက်ရှိပြည်သူတွေဝန်ထမ်းတွေကလည်းစစ်မှုတစုံတရာမကျူးလွန်မဲနဲ့ဖွင့်ပြမိတ်ဆိုတဲ့အောက်မှာသူတို့ကကြောက်တရားနဲ့နေနေရ
။ဒီမက်ဆက်စီယုံခွင့်ရပြီဆိုရင်ရောဘယ်အချက်တွေကိုအဓိကထားလှုပ်ဆောင်ပေးမယ်လို့စဉ်းစားထားတယ်လဲရှင်
။အဓိကကတော့ကျောင်းမှာလိုအပ်နေတာကတော့သူတို့ကိုမတရားတဲ့အမိတ်အာဏာတစ်ခုပြီးတဲ့ဖွင့်ပြမိတ်ဆိုတဲ့ဟာကိုကျွန်တော်တို့ကအရင်ဆုံးစပြီးတော့တောင်းလာရမှာ။တရားမျှတတဲ့ဥပဒေနဲ့အညီစိုးရအဖွဲ့အနေနဲ့အုပ်ချုပ်ဖို့လိုပါတယ်။ဖွင့်ပြမိတ်ဆိုတာနဲ့ရန်ကုန်တိုင်းထဲမှာရှိတဲ့မြို့နယ်တစ်မြို့နယ်အပေါ်မှာမတရားတဲ့ဖွင့်ပြမိတ်တခုနဲ့တော့အုပ်ချုပ်ဖို့မသင့်တဲ့ဆိုဒီဟာကိုကျွန်တော်တို့ကအရင်ဆုံးစပြီးတော့တောင်းလာ
ဒီရွက်ောက်ပွဲကျင်းပတဲ့နေ့မှာဆိုရင်မဲယုံနေမှာမဲယုံကိုယ်စားလှယ်တွေထားခွင့်ရှိတယ်ပေါ့နော်အဲ့တော့ဒီကိုကိုကျွန်းမှာမဲယုံကိုယ်စားလှယ်ထားဖို့အတွက်ကိုရောဘယ်လိုအစီအစဉ်ထားလဲရှင
်ဒီကိုကိုကျွန်းကိုကျွန်တော်တို့ကယနေ့အချိန်ထိရောက်ရှိသေးခြင်းမရှိတဲ့အတွက်ကျွန်တော်တို့အချိန်ကမဲစင်းတွေလည်းကျွန်တော်တို့မသိရှိရဘူးအဲ့ဒီအတွက်ကျွန်တော်တို့ကကျွန်တော်တို့ရောက်မှသာနေရင်ခြေကမဲစင်းတွေတောင်းကြည့်ရမယ်။မဲယုံကူစလေဒီအတွက်ကျွန်တော်တို့စီစဉ်ဆောင်ရမှာဖြစ်တယ်။ဒီနေ့လက်ရှိအခြေအနေမှာတော့ပါတီတစ်ခုတည်းကနေပြီးတော့လက်ရှိစီယုံခွင့်ရနေတာကတရားမျှတတဲ့ယူကောက်ပွဲဖြစ်နိုင်ရတောင်းရှိ
။ဟုတ်ကဲ့ပါဦးဝင်းမင်းခုလိုဖြေပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ